ကချင်ပြည်နယ်ဖားကံမြို့နယ်ကစိုင်းရတနာအောင်ကြောက်စိမ့်24ရေးကုမ္ပဏီကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဝင်ရောက်စီးနင်းပြီးတော့ရင်ရန်နေရာတွေကိုပါဒီမိရှုဖောက်ခွဲပျက်စီးခဲ့လို့ပျက်စီးဆုံးရှုံးမှုတွေအများပြားရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဘယ်ဖွဲ့ကအခုလိုတိုက်ခိုက်တာလဲဆိုတာကတော့သိချမသိရသေးပါဘူး။ဒီကြောင့်စုံစမ်းမေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်ကိုနိုင်ကိုအင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ဖားကံမြို့နယ်ထဲမှာအစိုးရနဲ့အကျိုးသူပူးပေါင်းလုပ်ကိုင်နေတဲ့စိုင်းရတနာအောင်ကြောက်စိမ့်တူဖို့ရေးကုမ္ပဏီကိုအမည်မသိလက်နက်ကန်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်ဖောက်ခွဲဖျက်ဆီးခဲ့တယ်လို့ဒေသခံသူလည်းဖြစ်ကချင်ရိုးရိုင်းရင်ကျေးမှုကော်မတီဝင်သူလည်းဖြစ်တဲ့ဦးလမောင်းလတောင်ကပြောပါတယ်ဖားကံမြို့နယ်နဲ့လုံခင်းမြို့နယ်ကြားမော်စီစာရွာနီးမှာရှိတဲ့စိုင်းရတနာအောင်ကြောက်စိမ့်တူဖို့ရေးကုမ္ပဏီပိုင်းမြေတူးဆက်ရန်တရား၄စီးနဲ့မော်တော်ယာဉ်၆စီးကိုအမည်မသိလက်နက်ကန်ဖွဲ့ကနေယမနေ့ညဘက်မှာမိရှုပ်ဖျက်ဆီးခဲ့တာပါအခုလိုရင်ရန်တရားတွေကိုမိရှုပ်ဖျက်ဆီးလိုက်တဲ့အတွက်ပျက်စီးဆုံးရှုံးမှုပမာဏတန်ဖိုးများပြားတယ်လို့ဦးလမောင်းလတောင်ကအခုလိုပြောပါတယ
်။တောလူတွေအခုမပက်ခဲ့လို့ဆိုလားအဲ့လာကြောင့်လာပြီးဖောက်ခွဲတယ်ပြီးတော့လာလာလဲ၁၀ယောက်နီးနီးလာပြီးတော့အဲ့မှာရှိတဲ့လူတွေကိုအလုံးဖေးဖွဲခိုင်းပြီးတော့အဲ့မှာစီလောင်းပြီးချုပ်လိုက်တာပေါ့။ဖေဖိုးကတော့၄စီးပေါ့အဲ့ကားတော့၆စီးလို့ပြောတယ်။ဒီတောက်စိမ့်နေမြေမှာလက်နဲ့ကင်တဲ့သူကအများရှိတယ်နိဘသူပဲဝါရလို့တိတိကျပြောဖို့တော့ခက်တံပေါ်ကြတော့တော်တော်လေးတော့ဆုံးရှုံးသွားမှလို့ထင်တာပဲဥပမာဖေဖိုးတစ်စီးကိုကျွန်တော်တက်ကြည့်လို့ရှိသူကအမေရိကန်ဒေါ်လာ3000ပြားဆိုအနည်းဆုံးမို့လို့နော်ပြီးတော့အဲ့ဒီကျဲပါသွားတဲ့ကားကတစ်စီးကိုကျတော့သူကဒီပမာငွေတော်မှစိတ်က9600တော့တန်တယ်လို့ပြောတာပဲအဲ့လည်းကျွန်တော်ဖေဖိုးတစ်တော်မှပို့ပြီးတံပိုးကြည့်လို့ဖြစ
်ဒါအပြင်လက်နက်ကင်ဖွဲ့တွေပြန်လည်ထွက်ခွာရမှာတခြားကြောက်စိမ့်ကုမ္ပဏီကိုလုံခြုံရေးယူနေတဲ့ရဲတပ်ဖွဲ့တွေနဲ့လည်းပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဦးလမောင်းလတောင်ကဆက်ပြောပါတယ်
နောက်ပြီးတော့အဲ့ရှေ့မှာဒီကြောက်စင်းတောင်ဆိုတဲ့အဲ့ကုမ္ပဏီရှိတယ်အဲ့မှာကြောက်ရေးလို့ရှိတော့အဲ့မှာမိလာရှို့လိုက်တဲ့ကုမ္ပဏီရဲ့ရှေ့မြင့်နေစာမှာကုမ္ပဏီတစ်ခုရှိတယ်လေအဲ့မှာရေးပေါင်ပေးနေခါကျတော့အဲ့မှာခလာလေးပြစ်ခတ်မှုဖြစ်သွားတော့ပြစ်ခတ်မှုတော့ဘာမှမရှိဘူး
ဖားကမြို့နယ်ကစိုင်းရတနာအောင်ကြောက်စိမ့်တူဖို့ရေးကုမ္ပဏီဖောက်ခွဲဖျက်ဆီးခံရမှုနဲ့ပတ်သက်ပြီးဖားကရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်မေးမြန်းရမှာတော့ခုလိုပြောပါတယ်
ကျွန်တော်ကြားရတာဒီမှာလာနေတော့အဲဝင်ခွဲတာအဲ့လောက်ပဲချမ်းသာကြတယ်ကျွန်တော်တို့
ကြောက်စိမ့်တူဖို့ရေးကုမ္ပဏီကိုဘုံခွဲပြစ်စီသွားကြအောင်အတိပြုပြောဆိုခဲ့ပေမဲ့လုံခြုံရေးရဲတပ်ဖွဲ့တွေနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့ဆိုတာကိုတော့ဖြေကြားခဲ့ခြင်းမရှိပါဘူးဖားကမြို့နယ်ဒေသအတွင်းမှာလက်နက်ကင်ဖွဲ့တွေအများပြားရှိနေတယ်လို့ကြောက်စိမ့်နဲ့ရွှေတူဖို့ရေးကုမ္ပဏီလုံခြုံရေးဝန်ထမ်းတွေကလည်းလက်နက်ကင်ဆာမှုတွေရှိနေတာကြောင့်ဘယ်ဖွဲ့ရဲ့လက်ချက်ဆိုတာခံမရခက်ခဲကြောင်းတခြားဒေသခံသူဖြစ်သူကုပရဏန်ကပြောပါတယ်စောလာနောက်ဆုံးပတ်တွင်ဖားကမြို့နယ်ကကြောက်စိမ့်တူဖို့ရေးကုမ္ပဏီတွေဖောက်ခွဲခံရတာ၃ကြိမ်ထက်မနည်းဖြစ်ပွားခဲ့တယ်လို့ဒေသခံလူဖြစ်တဲ့ဦးလမောင်းလတောင်ကအခုလိုပြောပါတယ
်ဒီတော့တွင်းမှာရှိရဟာဟိုရှိရဆိုတာကုမ္ပဏီကအခုလိုကလပ်မီးရှို့လာတော့အဲ့မိုင်းလာပြစ်လိုက်တာတော့စသဖြင့်ပေါ့လေအဲ့ရှိတယ်တပတ်တော်တင်းတော်မှာဒီကုမ္ပဏီက၃လေးကုလောက်ရှိပါပြီဥမာလူငယ်တဲ့၄ရက်ရဲ့ဆိုအဲ့ပေါင်းဆက်မှာရှိတဲ့2ကုမ္ပဏီအဲ့မှာလည်းဟိုကလပ်တော်တော်လေးမီးတဲ့ပါသွားတယ်ဆိုတော့တွင်းရဲ့ခမန်းဒီအဲ့အဲ့မှာဆုံးရှုံးသွားတယ်ပေါ့တန်းချောက်ရနီးနီးရှိတယ်ပေါ့အဲ့လိုခမန်းကြတယ်
လက်ရှိကချင်ပြည်နယ်ဖားကဒေသတွေမှာမြန်မာအစိုးရစစ်တပ်နဲ့ KNU ခေါ်ကချင်လွတ်လပ်ရေးဖွဲ့တို့စစ်ရေးပဋိပက္ခသိမ်းမှနေသေးတယ်လို့တခြားလက်နက်ကိုင်ဖွဲ့တွေလည်းလှုပ်ရှားမှုရှိနေပြီးကြောက်စိမ့်တူဖို့ရေးကုမ္ပဏီတွေလန်ဒရာနဲ့အစိုးရရုံးတွေကိုပြစ်မှတ်ထားတိုက်ခိုက်ဖျက်ဆီးနေတာကြောင့်ဒေသတွင်းလုံခြုံရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ